Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ခုနှစ်နိုဝင်ဘာ14ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒူမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်ကြဖို့နိုင်ငံပေါင်း100နီးပါးကသဘောတူညီချက်တချမှတ်နိုင်တဲ့ပုံမှာကမ္ဘာခေါင်းဆောင်တွေကကြိုဆိုလိုက်ပါတယ်။ဒီနိုင်ငံကထိုင်ဝမ်ပေါ်စီးရီးတန်တမာရေးနဲ့စီးပွားရေးဖိအားပေးမှုတွေပေါ်မှာစိုးရိမ်မှုတိုးလာနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုအခုညပိုင်းမှာနှာစင်ရဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေပြီးနှာစင်ရမယ့်အစီအစဉ်တွေမှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစန့်ကျင်ဘက်အင်အားစုတွေကိုလှုပ်ကြံဖို့အတွက်စီးရင်တစ်ခုရှိသလားဆိုပြီးတော့တန်တမန်အတိုင်းဝိုင်းကတဆင့်မေးလာတာကိုအတော်အံ့ဩမိတယ်လို့ NUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်
။ကျမတို့ဒီလိုမျိုးရည်ရွယ်ချက်လည်းမရှိဘူး။မူဝါဒအချင်းလည်းရှိမနေဘူး။ကျမတို့ရဲ့စံတန်ဘိုးတွေနဲ့လည်းအကန့်ကြီးမှုမရှိဘူးပေါ့နော
်။ပြည်ဆိုလို့တော့နောက်ပိုင်းမှာထုတ်လွှင့်ပေးမယ်မြမအရေးဆွေးနွေးခန်းအစီအစဉ်မှနားဆင်နိုင်ပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်အတွင်းမှာရွှေတရီကန်ဒေသတို့စိတ်ကြွစည်းတွေဖမ်းဆီးရမိတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေထဲကတော့ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများသတင်းတွေကတူတထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
ဗြိတိန်နိုင်ငံ Glasgow မြို့မှာနှစ်ပတ်ကြာကျင်းပပြုလုပ်ခဲ့တဲ့ COP26 ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံအတွင်းရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖျက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်ကြဖို့အတွက်နိုင်ငံပေါင်း100နီးပါးကသဘောတူညီချက်အသစ်ချမှတ်နိုင်တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်။ဒီညီလာခံအတွင်းတက်ရောက်လာတဲ့ကုစလဲတွေဟာကမ္ဘာလုံးဆိုင်ရာအပူချိန်ကိုစမုခင်မတိုင်ခင်ရှိခဲ့တဲ့အတိုင်း 1.5 ဒီဂရီဆယ်စီယပ်ထက်မကျော်ပဲထားရှိဖို့ဆက်ပြီးတော့လှုပ်ဆောင်သွားကြဖို့ကိုလှုပ်ဆောင်သွားကြဖို့နဲ့ကြောင်မီးသွေးစွမ်းရည်အသုံးပြုမှုရှော့ချသွားဖို့ကိုသဘောတူခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့အခုလိုသဘောတူညီမှုရခဲ့တဲ့အတွက်ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုချီးကျူးလိုက်ပါတယ်။ဒါပြင်ညီလာခံအတွက်အမေရိကန်ရဲ့အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းညီလာခံအတွက်ကြောင်မီးသွေးစွမ်းအင်ရှော့ချဖို့ကိစ္စကိုထည့်သွင်းခဲ့တာကအရေးပါတဲ့အချက်ဖြစ်တယ်လို့လည်းပြောကြားလိုက်ပါတယ်။ဒါမဲ့လည်းကုလသမဂ္ဂအတွင်းရေးမှူးအန်တိုနီယိုဂူတာရက်စ်ကတော့သတိထားပြီးတော့ကြိုဆိုခဲ့ပါတယ်
။ The approved texts are a compromise. They reflect the interests, the conditions, the contradictions.
ဒါကအပေးယူလုပ်ပြီးတော့ရရှိခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်ဒီသဘောတူညီချက်ကဒီနေ့ကဘာကြီးတဲ့ကအကျိုးစီးပွားတွေတတ်မှတ်ချက်တွေကွဲလွဲတာတွေနဲ့နိုင်ငံရေးဆန္ဒတွေကိုထင်ဟပ်နေပါတယ်ဒီထဲမှာအရေးပါတဲ့ခြေလှမ်းတွေကိုလမ်းနိုင်ခဲ့ပေမဲ့တချို့အကြီးအကျယ်ကွဲလွဲနေတာတွေကိုကျော်လွှားနိုင်ဖို့အတွက်တော့နိုင်ငံရေးအရအလုံးကဝိုင်းဝန်းလှုပ်ဆောင်လို့တဲ့ဆန္ဒမရှိဘူးဆိုပြီးတော့အတွင်းမှုချုပ်ဂူဒါရက်စ်ကပြောလိုက်ပါတယ်ဒါပြင်ဖန်လုံရင်တန်းငွေထုတ်လွှတ်မှုမှာအဓိကအရင်းမြစ်ဖြစ်တဲ့ကြောင်မီးသွေးစွမ်းအင်ရက်ဆိုင်အစားရှော့ချရေးဆိုတာနဲ့အစားထုတ်ဖို့အိန္ဒိယရဲ့အဆိုပြုချက်အရပြောင်းလဲလိုက်တဲ့အပေါ်မှာလည်းအကြီးအကျယ်စိတ်ပြေရကြောင်းကျွန်းနိုင်ငံတွေအပါအဝင်နိုင်ငံတော်များများကပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ထောင်ဝမ်ပေါ်စစ်ရေးစီးပွားရေးနဲ့တန်တမာရေးရတရုတ်ဘက်ကဖိအားပေးနေမှုတွေပေါ်မှာစိုးရိမ်မှုတွေတိုးလာနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်။အမေရိကန်တရုတ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တယ်လီဖုန်းနဲ့အကြိုဆွေးနွေးကြရမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီကိုအခုလိုပြောကြားခဲ့တာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတဆီကျင်းပင်တို့ဟာအွန်လိုင်းကနေဆင်တွေ့ဆုံကြမှာဖြစ်ပြီးတော့ခေါင်းဆောင်တွေအကြားထိုင်ဝမ်ရေးနဲ့ပတ်သက်ပြီးတော့တင်းမာမှုတွေရှိနေချိန်မှာဘလင်ကန်ကအခုလိုအကြိုဆွေးနွေးပွဲအတွင်းပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီကတော့ထိုင်ဝမ်လွတ်လပ်ရေးကိုထောက်ခံပုံရတဲ့အမေရိကန်ရဲ့ပိတ်ဆို့မှုဟာ NLG ရဲ့လို့သတိပေးခဲ့ပါတယ်။အမေရိကန်ဆိုကတော့သတိကြီးကြီးထားနေပြီးတော့သူ့ရဲ့ထိုင်ဝမ်ပေါ်အတိမတ်ပြုမှုကိုမပြသပါပေမဲ့လည်းဒီလရဲပါတီနည်းရဲ့စလုံးကဥပဒေပြုအမတ်တွေဟာထိုင်ဝမ်ကိုတွားရောက်ခဲ့တာမှုတရုတ်ကိုဒေါသထွက်စေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းထိုင်ဝမ်ကျွန်းနီတရုတ်ရဲ့စစ်ရေးလှုပ်ရှားမှုတွေမြင့်တက်ခဲ့ပြီး အော်တိုဘာလာအစောပိုင်းကလည်းစံချိန်တင်လောက်တဲ့အရေးတွက်ရှိတဲ့လေယာဉ်တွေဟာထိုင်ဝမ်ကျွန်းရဲ့ကာကွယ်ရေးနယ်မြေတဲအထိကိုကျူးကျော်ဝင်ရောက်ခဲ့တာပါပဲ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တလနေ့မှာအွန်လိုင်းကနေလုံမဲ့ထိပ်သီးဆွေးနွေးပွဲကနေနှစ်ဖက်သဘောတူညီမှုတွေအများကြီးရဖို့မျှော်လင့်မှထားဘူးလို့သမ္မတအင်မီတော်ကဆွေးနွေးပွဲမတိုင်ခင်မှာပြောလိုက်ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာခေါင်းဆောင်တို့ဦးဟာနိုင်ငံသားပြိုင်ဆိုင်မှုတွေကိုတာဝန်တိတိနဲ့စီမံခန့်ခွဲနိုင်မဲ့နည်းလမ်းတွေနဲ့နိုင်ငံအကျိုးတူစီးပွားရေးနဲ့ပတ်သက်ပြီးတော့အတူလက်တွဲလှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့အင်မီရောပြောခွင့်ရဂျန်ဆာခီကတောက်ကြနေ့ကကြေညာချက်မှာပြောထားပါတယ်။ဒါမဲ့နိုင်ငံသားမှာရှိနေတဲ့သဘောထားကွဲလွဲမှုတွေကိုတော့ဆုံးဖြတ်ချက်ချမှတ်ပြီးတော့အဆုံးသတ်သွားနိုင်ရည်မရှိဘူးလို့လည်းပြောပါတယ်။ဒီဆွေးနွေးပွဲအတွင်းသမ္မတဘိုင်ဒန်အနေနဲ့အမေရိကန်ရဲ့ညီမချက်တွေဦးစားပေးမှုတွေကိုရှင်းရှင်းလင်းလင်းပြောကြားသွားမှာဖြစ်သလိုတရုတ်နိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ဘက်ကစိုးရိမ်မှုတွေကိုလည်းရှင်းရှင်းလင်းလင်းပြောကြားသွားမှာဖြစ်တယ်လို့ဂျန်ဆာခီကဆိုပါတယ်။တရုတ်နိုင်ငံဟာကမ္ဘာတစ်ဝှမ်းမှာသူတို့ရဲ့စစ်ရေးနဲ့စီးပွားရေးဩဇာလွှမ်းမိုးမှုတွေရှိဖို့အတွက်တိုးပြီးတော့လှုံ့ဆော်လာနေတာနဲ့အမျှအမေရိကန်ဘက်ကလည်းတရုတ်နိုင်ငံကိုမဟာဗျူဟာအရသူတို့ရဲ့ပြိုင်ဘက်ဖြစ်ရှုမြင်ထားတာဖြစ်ပါတယ်။ဒါမဲ့ခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့နှစ်နိုင်ငံလုံးဟာတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာတွေမလုပ်ဘဲထိန်းသိမ်းသိမ်းသိမ်းနဲ့ပြောဆိုနေကြပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမှာ2019ခုနှစ်ကအမေရိကန်လေကြောင်းတိုက်ခိုက်မှုတွေအတွင်းအမျိုးသမီးနဲ့ကလေးငယ်64ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာဆေးရုံမှမြောက်နိုင်တယ်လို့နယူးယောက်တိုင်းသတင်းစာမှာရေးသားထားပါတယ်။အဲ့ဒီဖြစ်စဉ်ကိုအမေရိကန်စစ်တပ်ကတော့ဖုံးကွယ်ထားခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာဘက်ဂတ်မြို့အနီးလေကြောင်းတိုက်ခိုက်မှု2ကြိမ်ဇက်တိုက်ပြုလုပ်ဖို့မြေပြင်တိုက်ခိုက်ရေးကိစ္စတွေကိုတာဝန်ယူဆောင်ရွက်ရတဲ့အမေရိကန်အထူးတပ်ဖွဲ့တွေကအမိတ်ပေးညွန်ကြားခဲ့တာလို့ဆိုပါတယ်။အဲဒီလေကြောင်းတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ကြောင်းအမေရိကန်စစ်တပ်ဗဟိုကုက္ကရေးဌာနကပထမဦးဆုံးအကြိမ်ဖြစ်အခုသတင်းပတ်အတွင်းအတည်ပြုပြောကြားလိုက်ပြီးဒီတိုက်ခိုက်မှုကမှန်ကန်တဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ဗဟိုကုက္ကရေးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့IS တိုက်ခိုက်ရေးသမား16ဦးအပါအဝင်လူ80တေဆုံးခဲ့ကြောင်းဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲအဲ့ဒီတေဆုံးသူတွေကအရက်သား60ပါတယ်မပါဘူးဆိုတာကတော့မသေးကြကြောင်းတိုက်ခိုက်ရေးသမားတွေထဲမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ကြောင်းပြောပါတယ်။ဗီဒီယိုမှတ်တမ်းတွေအရအမျိုးသမီးတော်တော်များဟာတနက်ကင်ဆောင်ထားပြီးအ ਨੇ ဆုံးကလေးတူဥပါတနက်ကင်ဆောင်ထားတာကိုရှောက်ပွေတွေ့ရှိရတာကြောင့်အခုလိုမဆုံးဖြတ်ရသေးတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ယူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။စစ်တပ်ကအာဏာသိမ်းမှု6လကျော်လာချိန်မှာပဲရန်ကုန်မန္တလေးအပါအဝင်တချို့မြို့တွေမှာဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့မန္တလာတက္ကသိုလ်ကျောင်းသားကျောင်းသူများစစ်ကြောင်းဆက်မှုစစ်ကြောင်းများတော်စစ်ကြောင်းနဲ့အရန်ညီတဲ့ချမ်းစီစစ်ကြောင်းတွေပူးပေါင်းပြီးတော့တော်လန်ပုံကန် CDM စေုပ်ချုပ်မှုဒုလက်မခံဆိုတဲ့စာရန်တွေပိုစတာတွေကင်ပြီးဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ကတင်ကန်းကျုံမြို့နယ်မှာဆိုရင်လေကျောင်းသားလူငယ်တချို့ကစစ်ကောင်စီလက်အောက်မှာကျောင်းမတက်ကြဖို့တောင်းဆိုတဲ့အနေနဲ့ကျောင်းတွေမှာစာတန်းတွေချိတ်ဆွဲတာတွေစီးတွေနဲ့မှုတ်ပြီးတော့ကျောင်းမတက်ရေးလှုပ်ရှားမှုစတာတွေကိုလှုပ်ခဲ့ကြပါတယ်။ဒါပြင်ပန်းစိုးရန်ဂုံကျော်တရားနဲ့မင်္ဂလာတုံကလူကူးဂုံကျော်တရားတွေမှာလည်းစစ်အာဏာရှင်စနစ်ကိုစန့်ကျင်တဲ့ပိုစတာတွေကိုချိတ်ဆွဲပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဆိုရင်လဲဆန္ဒပြတဲ့သူတွေရာနဲ့ချီဆန္ဒပြခဲ့ကြပြီးတော့ KIA နဲ့ PDF တွေကိုထောက်ခံကြောင်းကြွေးကြော်သံတွေကိုလည်းအော်ဟစ်တောင်းဆိုခဲ့ကြပါတယ်။ဒါပြင်ကလေးရွှေဘိုစလင်းကြီးရင်းမပင်မြိုင်မြို့နယ်တွေမှာလည်းဒေသခံတွေကဆေးရနာရှင်စနစ်ကိုစန့်ကျင်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးပြီးတဲ့ခရီးသွားတွေကိုအသွားအလာကန့်သတ်တာကိုရပ်ဆိုင်းတော့မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောပါရယ်။အရှေ့တောင်အရှနိုင်ငံတခုဖြစ်တဲ့ကမ္ဘောဒီးယားမှာ18လကျော်ကြာ COVID ကြောင့်အသွားအလာကန့်သတ်တာတွေကိုမဖြစ်မနေလုပ်ခဲ့ရပြီးတဲ့နောက်မှာဝန်ကြီးချုပ်ဟွန်ဆန်ကအခုလိုကြေညာချက်ကိုလူမှုမီဒီယာအစဉ်သတင်းစကားပါခဲ့တာဖြစ်ပါရယ်။ခရီးသွားတွေအနေနဲ့ကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးရမှာဖြစ်ပြီးခရီးမသွားမီ82နာရီအတွင်း COVID ရောဂါကူးစက်ထားခြင်းမရှိဘူးဆိုတဲ့သက်သေအထောက်အထားကိုပြသရမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုထားပါရယ်ဆေးမထိုးရတဲ့ခရီးသွားတွေအတွက်ကတော့14ရက်အသားအလာကန့်သတ်ရမယ်လို့ဆိုပါရယ်ဒါဟာတိုင်းပြည်ကိုအ мян ဆုံးဖွင့်လှစ်နိုင်မှုအတွက်အ мян ဆုံးနည်းဖြစ်ပြီးတော့လူတွေကိုခရီးသွားဖို့လွယ်ကူချောမွေ့စေမှာလည်းဖြစ်တယ်လို့ဆိုပါရယ်ကမ္ဘောဒီးယားဟာတိုင်းပြည်ရဲ့လူဦးရေ90ရာခိုင်နှုန်းနီးပါးဖြစ်တဲ့16တန်းကျော်ကိုကာကွယ်ဆေးထိုးပေးထားပြီးအာရှတိုက်ရဲ့အမြင့်ဆုံးကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံတစ်ခုလည်းဖြစ်ပါရယ်ခင်ဗျာ
ကမ္ဘာတစ်ဝှမ်းမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူဦးရေဟာ9သန်းကျော်သွားခဲ့ပြီဖြစ်ပါတယ်။2019ဒီဇင်ဘာလကတရုတ်နိုင်ငံမှာကပ်ရောဂါစတင်ဖြစ်ပွားခြင်းကစပြီးတော့ရောဂါကူးစက်သူဦးရေဟာ252သန်းထက်မနည်းရှိသွားခဲ့ပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းကတော့9သန်း9400ကျော်ဖြစ်တယ်လို့ AFP သတင်းကဒီနေ့ဖော်ပြပါတယ်။မနေ့စနေနေ့ကတော့ကမ္ဘာတစ်ဝှမ်းမှာရောဂါကူးစက်သူစုစုပေါင်း4,800ကျော်ရှိပြီးတော့သေဆုံးသူက8,908ယောက်ရှိခဲ့ပါတယ်။အဲဒီထဲမှာအမေရိကန်ပြည်ထောင်စုကတော့သေဆုံးသူ1,240နဲ့အများဆုံးဖြစ်ခဲ့ပြီးတော့ရုရှားနိုင်ငံကတော့1,219ယောက်နဲ့ဒုတိယ၊ဘရဇိုးက931ယောက်နဲ့တတိယဖြစ်ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာယောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးစုစုပေါင်းယောဂါကူးစက်သူ48သန်းကျော်နဲ့သေဆုံးသူက9,062ယောက်ထပ်မံရှိပါတယ်။အိနောက်တော့ဘရဇိုးနိုင်ငံကဒုတိယမြန်မာနိုင်ငံရဲ့အိန္ဒိချင်းအိန္ဒိယနိုင်ငံကတော့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ
အိန္ဒိယအရှေ့မြောက်ဘက်မနီပူပြည်နယ်မှာပြီးခဲ့တဲ့စနေနေ့ကစစ်ရင်တန်းအတက်ခဲခံရပြီးတော့ဘုံမူကြီးတူအပြင်သူ့ဇနီးနဲ့တားဖြစ်သူအပါဝင်တပ်သား၄ဦးသေဆုံးခဲ့ရတာမို့အဲ့ဒီဒေသမှာဆဲဆုနဲ့ချီပြီးပေါ်ပေါက်နေတဲ့လက်နက်ကင်တော်လှန်မှုတွေပြန်ဆမလားဆိုတဲ့အစိုးရမှုတွေတိုးပွားလာနေပါတယ်ဘုံမူကြီးဘစ်လက်ပထိုင်တီပါသူထိန်းချုပ်ရတဲ့အာဇန်ရိုင်ဖယ်တပ်ရင်ကိုစစ်ဆေးပြီးအခြေစိုက်စခန်းကိုပြန်လာမှလမ်းမှာအခုလိုတက်ခဲခံရတာဖြစ်ပါတယ်။သူရဲ့စစ်ရင်တန်းကိုပထမဖောက်ခွဲခဲ့ပြီးတဲ့နောက်မှာလမ်းဘေးတစ်ဖက်တစ်ချက်ကနေစနက်တွေနဲ့ပစ်ခတ်ကြောင်းရဲကပြောပါတယ်။ Other Rifle တပ်ဟာအိန္ဒိယနိုင်ငံမှာတပ်တန်းအခြေစုံပြည်သူစစ်တပ်ဖွဲ့တစ်ခုဖြစ်ပြီးတော့အိန္ဒိယစစ်တပ်အောက်မှာလှုပ်ရှားနေတဲ့တပ်ဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တဲ့ကိုကိုရရင်နိုင်တဲ့ကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင်။ VOE ကထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရုကနေဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့အတွက်ပတ်စင်ကနာရီမတိုင်ခင်မှာအခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်အတွင်းမှာနယ်စပ်ကိတ်မှာစစ်ဆေးမခံမင်းနဲ့ကောင်းမောင်းပြည်တဲ့မူရမောင်ခိုသမားနဲ့ထိုင်းနေကြားဆောင်တပ်တို့ပစ်ခတ်မှုဖြစ်ခဲ့တာမှာမူရမောင်ခိုသမားတို့တေဆုံးခဲ့ပြီးတော့ရှေတရီကန်ဒေသတို့စိတ်ကြွဆေး6တန်းကိုထိုင်းအာဏာပိုင်တွေကဖမ်းမိခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ VOE သတင်းတောင်မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်အတွင်းကမြန်မာနယ်စပ်နဲ့ကပ်ရဲ့မဲအိုင်းနယ်စပ်မြို့နယ်စံတုံးမူကျေးရွာအနီးမှာနယ်စပ်စစ်ဆေးရေးခဲ့ရှိပါတယ်။နိုဝင်ဘာလ23ရက်နေ့ညပိုင်းမှာတော့ထိုင်းမြန်မာနယ်စပ်ဘက်ကနေမောင်းနှင်လာတဲ့ကားတစ်စီးဟာနယ်သားဆောင်တပ်အမှတ်3-3စစ်ဆေးရေးခဲ့ကိုရပ်မပေးဘဲမောင်းပြေးခဲ့တာကြောင့်ပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။နယ်သားဆောင်တပ်ဖွဲ့တွေကတော့တားဆီးစစ်ဆေးမှုကိုမခံနဲ့မောင်းပြေးတဲ့ကားနောက်ကိုလိုက်ခဲ့ကြပါတယ်။ကားမောင်းသူဟာနောက်ကလိုက်လာတဲ့နေသားဆောင်တပ်ဖွဲ့ဝင်တွေကိုစတင်ပစ်ခတ်ခဲ့တာကြောင့်တပ်ဖွဲ့ဝင်တွေကပြန်လည်ပစ်ခတ်ရင်းမူရင်မောင်ကိုသမားတဦးဟာတေဆုံးခဲ့ရတယ်ဆိုပြီးနေသားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။လမ်းဘေးထိုးကျနေတဲ့ပစ်ကတ်ကားပေါ်မှာတော့အပြာရောင်အိတ်ပေါင်း30လောက်တွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီအိတ်တွေထဲကနေကာလာတန်ဖိုးဘန်းငွေတန်ပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား6တန်းကိုဖမ်းဆီးခဲ့တယ်လို့လည်းထိုင်းအနာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကနေလာတဲ့မူရစ်ဆေးဝါးတွေဖမ်းမိနေတာနဲ့ပတ်သက်လို့အမှတ်9ဒေသမူရစ်ထိန်းချုပ်ရေးဘူရိုကရဲမှူးပီယဝီချိုင်းကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ในการส่งออกสนับสนุนแล้วก็ออกหมายจับผู้ที่เกี่ยวข้องแต่ตัวผู้ถูกหมายจับในตอนนี้หลบหนีไปซึ่งพวกเรากำลังตามอยู่แต่เราจะตามอยู่ถึงแม้จะเป็นรายเล็กๆแต่อยากจะรู้ว่ามาจากไหนแหละนี่ก็จะขยายต่อไป
သူပြောသွားတာကတော့ငွေမောက်ကိုသမားတွေကိုလိုက်လံရှင်းနေနေရမှာအမှုနဲ့ဆက်နွယ်နေသူတွေကိုဖမ်းရမ်းထုတ်ပြီးလိုက်လံဖမ်းဆီးသွားမှာဖြစ်ပါတယ်။ဒါဟာနိုင်ငံတော်ကထုတ်ပြန်လာတဲ့ငွေစေဝါတိုက်ဖြတ်ရေးဥပဒေအရအဓိကငွေမောက်ကိုလုပ်နေသူတွေကိုအရေးယူသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ရွှေတရီကန်ဒေတာကငွေမောက်ကိုဂိုင်းနေဟာငွေစေဝါတွေကိုအရင်ကထက်ပုံမထုတ်လုပ်နေပြီးကိုဗစ်ကပ်ရေးကာလမှာထိုင်းနိုင်ငံဘက်ကိုအလုံးအရင်းနဲ့တည်ဆောင်တည်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းအစိုးရအနေနဲ့တစ်နှစ်အတွင်းရွှေတရီကန်ဒေသထုတ်စိတ်ကြွစည်းပေါင်းတန်းပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးငွေရတရခံ642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းဖမ်းငွေတန်းပေါင်း600ကိုလည်းနိုင်ငံတော်ဖြစ်သိယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းငွေရနိုင်ငံရေးတာဝန်ရှိသူတွေကမကြသေးခင်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားတာပါရှင် VOA Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် ဒီကနေ့အတွက်အစီအစဉ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီသတင်းပတ်မြန်မာအရေးဆွေးနွေးခန်းမှာ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်နဲ့ဆက်သွယ်မိမြန်ထားတာကိုထုတ်လွှင့်ပေးကြပါတယ်။ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကစန့်ကျင်ဘဲအင်အားစုတွေကိုလုတ်ကြံမှုအတွက်စီရင်တစ်ခုရှိနေသလားဆိုပြီးတော့တန်တမန်အတိုင်းဝိုင်းကတဆင့်မေးမြန်းလာတာကိုကြားရတဲ့အချိန်မှာအတော်အံ့ဩမိတယ်လို့ NUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မောင်က VOA ကိုပြောပါတယ်ရှင်။အဲ့လိုရည်ရွယ်ချက်မရှိသလိုမူဝါဒလည်းမရှိ၊ကင်ဆွဲထားတဲ့စံတန်ဘိုးတွေနဲ့လည်းကိုက်ညီမှုမရှိဘူးလို့ဒေါ်စင်မောင်ကပြောပါတယ်။ဒေါ်စင်မောင်ကိုတော့ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒေါ်စင်မောင်ရေဒီဟစ်လစ်ပေါ်လေဒီလောက်ကြံတက်ဖြတ်ဖို့ဆိုတဲ့စရင်တစ်ခုထွက်နေတယ်ဆိုပြီးတော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေထွက်နေတာကျွန်တော်တို့သိထားပါတယ်အဲ့တော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေကဘယ်လိုမျိုးများပြန့်နေတာပါလဲခင်ဗျာ
အော်ဟုတ်ကဲ့ဟိုအဓိကတော့ကျွန်တော်တို့သိရတဲ့နောက်ပေါ့နော်ဒီဆရာဆဆာစီကိုလည်းတချို့ဟိုကျွန်တော်တို့ ਨੇ ဆက်ဆံဆောင်ရွက်နေတဲ့စန္ဒမန်အတိုင်းဝိုင်းညီဒီနိုင်ငံတကာဖွဲ့စည်းတွေကပြီးတော့လေမီးလာတာရှိရပေါ့နော်ကျမတို့လည်းဒါတော်တော်အံ့ဩတယ်တော်အံ့ဩတော့ဟိုဘလို့ကြီးတော့ပေါ့နော်ဆိုတော့အဲ့ဒါနဲ့ဒါတော်တော် serious ဖြစ်တယ်မဟုတ်ဘူးဆိုရင်လည်းမဟုတ်တဲ့အကြောင်းတော့တုံ့ပြန်ဖို့ကောင်းတယ်ပေါ့နော်ဆိုပြီးတော့ဆရာဆဆာဒီကနေဆွေးနွေးလာတာရှိတယ်တပြိုင်တည်းထဲမှာပဲလေကျမတို့စီကိုလည်းရောက်တယ်ပေါ့နော်အဲ့ဒီဒါကြီးက hit list ကရှိနေတယ်ဒီလိုဒီကြောင်းပဲဆိုတော့ကျမတို့ပြောရရင်ဆက်ဆက်ကြားတဲ့တော့တော်တော်အံ့ဩတယ်တုံ့ပြန်စရာတော့မလိုဘူးလို့တော့ထင်တာပေါ့လေအမလည်းတို့တော့နိုင်ငံကကကျွန်တော်တို့နဲ့လောက်ပေါ်ခံတဲ့တန်တမန်လေးဟောဒီစကွဲစီစီကိုလည်းရောက်နေတယ်ဆိုတော့တို့ကလည်းမေးလာတယ်ဆိုတဲ့အနေထားမှာဒါဆိုရင်တော့ဒါကကျွန်တော်တို့မဟုတ်ရင်တော့မဟုတ်တဲ့အကြောင်းကိုတော့ပြန်လည်ရှင်းလင်းဖို့လိုတယ်ဒီတိုင်းထုတ်ထားလို့ရတဲ့တည်င်းတော့မဟုတ်တော့ဘူးဒါကအရန်ကိုစနစ်တကျကြီးပြန့်နှံ့တဲ့သဘောမျိုးဖြစ်နေတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ဒီနိုင်ငံကရေးရနဲ့ရောသက်ဆိုင်ရာ Ministry နဲ့ရောကျွန်တော်တို့အရေးပေါ်အစည်းအဝေးခေါ်ယူတိုင်ပင်ပြီးတဲ့ခါကျတော့ဒါဒီဗီဆိုင်ရာပူပေါင်းဆောင်ရွက်ရေးဌာနအနေနဲ့ဒါသူကြီးညာချက်ထုတ်ပြီးတော့သူထုတ်ပြန်လိုက်ပါမယ်ပေါ့နော်ဆိုပြီးတော့ဒါကျွန်တော်တို့ confirmation နဲ့အကုန်လုပ်ပြီးတော့မှဒီကြီးညာချက်ကိုဆရာဆဆာကထုတ်ပြန်တာဖြစ်ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့ဒေါ်စင်မောင်တို့တည်ထားတာအရာကဒေါ်စင်မောင်တို့စီကကဒီတန်တမန်အတိုင်းဝိုင်းကနေပြီးတော့ဒီကိစ္စဆလာပါပေါ့
ဟုတ်ကဲ့ကျွန်တော်တို့ကကြတော့လုပ်ငန်းသဘောတဘာဝအရာလဲဒီတန်တမန်အတိုင်းဝိုင်းနဲ့သက်ဆက်နေရတော့ဒီတဲ့င်းတွေကိုဟုတ်သလားပေါ့နော်သူတို့လက်ခံရရှိနေပါတယ်ဆိုပြီးတော့ confirmation ကျမတို့စီကိုလမ်းတောင်းတာပေါ့လေသူတို့ list တွေနဲ့ရောနံပါတ်တွေနဲ့ရောပါတော့ကျမတို့ကတော့ပြောတယ်အာဒုက္ခပဲအဲ့ဒါဆိုရင်တော့ကျမတို့ကတကယ်စိုးရင်သွားပြီလို့အဲ့ဒီအခုစီးရင်နဲ့မှာပါတဲ့လူတွေပေါ့လေအဲတချို့တလေတော့နံပါတ်ပါတယ်ကျမတို့ကမထုတ်ပြောတော့ပါဘူးဆိုတော့သူတို့အတွက်နံပါတ်ထုတ်ပြောလိုက်ရင်ဒါသူတို့အတွက်အဲ့ဒီကိုကျမတို့တကယ်ပဲစိုးရင်လေဒီခါကျတော့ကျမတို့ကိုယ်တိုင်လည်းသူတို့အတွက်ကိုတကယ်စိုးရင်လေဒါကျမတို့ဒီလိုမျိုးရည်ရွယ်ချက်လည်းမရှိဘူးမူဝါဒအချင်းလည်းရှိမနေဘူးကျမတို့ရဲ့စံတန်ဘိုးတွေနဲ့လည်းခိုင်းညီမှုမရှိဘူးပေါ့နော်ဒါကြောင့်မို့လို့ဒီဟာကြီးကမဟုတ်ဘူးဒါမဟုတ်ဘူးဆိုတဲ့အကြောင်းတော့ကျမတို့ရှင်းပြပါမယ်ဒီတိုင်းလည်းဆဲမှာပဲလေကျမတို့ conspiracy ဖြစ်လာနိုင်တဲ့အားတွေကိုကျမတို့တွားမြင်နေမြင်တဲ့တကယ်လည်းစိုးရင်သွားတယ်အဲဒီကာယကံရှင်တွေအတွက်ကိုပေါ့နော်ဆိုတော့ဒီကိစ္စကြီးတော့ကျမတို့မြင်းမြန်းလာတဲ့တန်တမန်တွေ verify လုပ်လာတဲ့တန်တမန်တွေကိုကျမတို့ဒီတိုင်းနဲ့အကြောင်းပြန်ထားပါတယ်
ဟုတ်ကဲ့ဒေါ်စင်မောင်တို့စီကိုတတ်တတ်မှတ်မှတ်ပေါ့လေအငင်တကာတန်ယုံတစ်ခုကတော့လကောင်းနိုင်ငံခြားရေးဌာနတစ်ခုကတော့လကောင်းဓာတ်ရိုက်ပြောဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ပြောဆိုရတာမျိုးရောရှိပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှိပါတယ်ဒီ call တောင်းပြီးတော့သူတို့ဒီသတင်းတွေကြားနေရဲ့ကျမတို့ informally ပေါ့ formal call တော့မဟုတ်ဘူးပေါ့ကျမတို့မှာတော့ဒါအခုဖြစ်ကတော့ internet ဖြစ်တဲ့အောင်ဖြစ်တော့ဒီလိုပေါ့နော် message တွေနဲ့ပို့ပြီးတော့ပုံမှန်ရေးကြည့်တဲ့ဟာရေး serious ဖြစ်တဲ့ဟာရေးဆိုရင်တော့confirmation လုပ်တယ်ဒီတရင်ချက်လက်မီးမြန်းဆွေးနွေးတာကြီးလုပ်နေတော့အဲ့ဒီ channel တွေကနေပဲကျမတို့တွားတာပါအဲ့တော့ကျမတို့ဒီလိုလဲနှစ်ခုသုံးခုလောက်ကနေပြီးတော့အဲ့လို verify လုပ်လာတော့ကျမနည်းနည်းပြန်ပြီးတော့ရှင်းလင်းကြေကြားရတာဖြစ်လာတာပေါ့လေဟုတ
်ဟုတ်ကဲ့ပါခင်ဗျာဒါနဲ့တစ်ဆက်သေးပါပဲလက်ရှိဒီမှာပြီမှာကဟာလာဒလန်ဆိုတဲ့ဆွဆွဲချက်နဲ့တက်ဖြတ်တာတွေရှိတယ်ဘုံခွဲတာတွေရှိတယ်အဲ့ဒါဓာရီကိုလည်းပဲဒီစစ်ကောင်စီဘက်ကနေပြီးတော့ဒါအကြံဖက်တမားဖြစ်သူတို့အကြံဖက်အဖွဲ့အစည်းတွေဖြစ်သူတို့ဆွဆွဲထားတဲ့ဟာ CRPH နဲ့ NUG ရဲ့လက်ချက်ဆိုပြီးတော့ပြောတယ် CRPH နဲ့ NUG ဘက်ကလည်းဓာရီကိုမတက်ဆိုင်မှုဆိုပြီးတော့ညင်းထားတာတွေရှိပါတယ်ဆိုတော့ဒီဖြစ်ရက်ဒီပေါ်လေဒီဖြစ်ရက်ဒီနဲ့ပတ်သက်ပြီးတော့ဒီဖြစ်ရက်တူကိုလုတ်တဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့ဒါ NUG အနေနဲ့ပြောရမယ်ဆိုရင်တော့ဟို moral authority လို့ဆိုရမလားပါပဲဒီကိုချင်းတိတ်ခါပိုင်းအရာကျင့်ဝတ်ပိုင်းအရာဒါပြောပိုင်ပြောရေးစုပိုင်ခွင့်ရှိတဲ့အဖွဲ့အစည်းတစ်ခုနေဖြစ်တဲ့အခါကျတော့ ဒီလိုအခြေအနေမျိုးတွေကို NUG အနေနဲ့ဘယ်လိုများထင်းထင်းလှုပ်ဆောင်နေပါသလဲခင်ဗျာဆက်ပြီးတော့ရောဘယ်လိုထင်းထင်းလှုပ်ဆောင်သွားဖို့စီစဉ်ထားတာရှိပါလဲ
Morally တော့ဒီရှိတဲ့အတွက်ကျမတို့မီဒီယာတွေမှာထွက်ပြီးတော့ပြောဆိုတာတွေရှိတယ်ကျမဆိုလို့ရှိရင်လည်းဒါကျမတို့ဟိုကိုနိုင်ငံဆောင်နဲ့လက်ဆက်တွဲဆောင်ရွက်နေရတဲ့အပြင်ကိုဟိုဒီပြည်တွင်းအင်ဒီပေါ့နော်ကိုအစိုးရဖွဲ့မှာ Inter Ministry Meeting နေမှာလည်းဒါကျမတို့ကဒါအခြေအနေဒီကိစ္စကို seriously ဒါဆွေးနွေးပြီးတော့မှပြည်ညာချက်ထုတ်တာအစပေါ့နော်မူဝါဒတွေထုတ်ပြန်တာအစတကယ်ကိုအခြေအနေဆွေးနွေးပြီးတော့မှမီဒီယာအခြေအနေပေါင်းစပ်ပြီးတော့ဒါထုတ်ပြန်ပြီးတော့ဆောင်ရွက်နေတယ် enforcement တွေလုပ်နေတယ်အခုတက်ဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းဒီနေ့ဒီပြီးတော့ဒီတက်ဆိုင်ရာပေါ့နော်ဒီ PDF ဒီပေါ့ကျွန်တော်တို့ရဲ့ချင်းရောကွန်မန်းတွေကိုမရောက်သေးတဲ့အဖွဲ့အစည်းတွေနဲ့တွေ့တဲ့အခါမှာလည်းဒီအတိုင်းပါပဲအဲဒီကိစ္စတွေကိုကျွန်တော်တို့ကြည်ကြည်ပြန့်ပြန့်ပြောပြီးတော့ဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေကတွေ့ဆုံပြီးတော့ဆောင်ရွက်နေတာရှိတယ်။အဲဒီတော့ကျွန်တော်တို့ပြောချင်တာကတော့ကျွန်တော်ကိုယ်တိုင်လည်းတခါတော့ပြောပြီးပြီပေါ့နော်။ဆိုတော့ crime ကိုကျူးလွန်နေဆိုရင်ဒါဒီ convention တွေလက်နက်ကင်ထားပြီဆိုရင်လက်နက်ကင်ထားတဲ့သူကလက်နက်မကင်ထားတဲ့သူတွေထက်ပိုပြီးတော့ကျင့်ဝတ်ကိုဆောင်ထည့်ရတယ်။ဘာလို့ဆိုကျွန်တော်တို့ကိုယ်တိုင်စံစားနေရတာဖြစ်တယ်ပေါ့နော်။အဲ့ကံဒီကျင်းဝမရှိတဲ့တက်ဟာစစ်တပ်မဟုတ်တော့ဘူးလောကအကျန်းဖက်အဖွဲ့ကြီးဖြစ်သွားပြီလို့ကျမတို့ကိုယ်တိုင်လည်းကြေညာခဲ့တာဖြစ်တဲ့အတွက်ကျမတို့ကိုယ်တိုင်ဒါမျိုးကိုမလုပ်ဖို့လို့လိုတယ်ဆိုတာကကျမတို့ PDF ဆိုပြီးတော့စတင်ပြီးတော့ဝစီမဲ့လို့ဆုံးဖြတ်ခဲ့တဲ့ခြေခံစံတန်မိုးဖြစ်တဲ့အခရင်ချက်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကိုကျမတို့ခါအားလို့ဆိုတာထုတ်ဖို့ပြောဆိုနေရတယ်ရှိပါတယ်အဲ့တော့တရားဥပဒေအရဆိုလို့ရှိရင်တော့စစ်ဘက်ဆိုင်ရာကျင်းဝတွေမလိုက်နိုင်တဲ့သူကဌာနတွေအရေးယူခံရနိုင်ဖို့ရှိတယ်ဒါအပြင်ကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီပါဒီဂျနီဗာကွန်ဗင်းရှင်းကိုချိုးဖောက်တာမျိုးဖြစ်လာမယ်ဆိုရင်လည်းဒါနိုင်ငံတကာစံချိန်စံညွှန်းတွေနဲ့မကန့်ညီဆိုရင်လည်းဒီဥပဒေတွေရာကျူးလွန်ကျူးလွန်တဲ့အခြေအောင်ဒါအပြစ်ပေးခံနိုင်ရသည်ရှိတယ်ဒါကြောင့်ဒါတွေကိုပေါ့နော်ရှောင်တင်ဖို့လို့ဆိုတာမျိုးတွေကကျွန်တော်တို့အခုစဉ်ဆက်မပြတ်ကိုအင်တာနက်ပြီးမှာအန်ဒိုးစမန့်တွေလုပ်နေပါတယ်လို့ပြောချင်ပါတယ်
ကိုချောသိန်းဆက်သွယ်မိမြန်ထားတာပါရှင်တစ်ဆက်သေးမှပဲတင်ပြချင်တာကတော့မြန်မာနိုင်ငံမှာဥပဒေမဲ့တရားလဲလို့တပြက်မှုတွေကြောင့်ပြည်သူတိုင်းမလုံခြုံဘူးလို့ခန်းစားနေရတယ်လို့88ကျောင်းသားကောင်းဆောင်တယောက်ဖြစ်တယ်လို့ပြည်သူပါတီဥက္ကဋ္ဌဖြစ်တဲ့ဦးကကိုကြီးကပြောပါတယ်ဦးကကိုကြီးကတော့မဆုမြတ်မွန်ကဆက်သွယ်မိမြန်ထားပါတယ်ရှင်
လက်ရှိအချိန်ဒီမှာဥက္ကိုကြီးရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောကိုလုံခြုံရေးကိုရဲ့မိသားစုနဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်လက်ရှိအချိန်ဒီအရင်ဆုံးသိပြရစီရှင
်ဟိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့အနာသိမ့်ပြီးတဲ့အချိန်ပေါ့နော်အနာရယူပြီးတဲ့အချိန်မှနေစပြီးတော့ဒီတစ်ခတ်တပ်ဖြတ်မှုတွေဖန်စီအရေးယူမှုတွေဖြစ်တုန်းကလည်းပဲကျွန်တော်တို့ဒါအနာသိမ့်တာကိုကျွန်တော်တို့ကန့်ကွက်တယ်နောက်တစ်ခါထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တော်တော်ခံစားရတယ်ပြီးတော့ဖန်စီခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လည်းကျွန်တော်တို့ပြည်သူပါတီကနေပြီးတော့ဥပဒေအထောက်အကူအဖွဲ့အစည်းနဲ့အခုချိန်ထိတောက်လျှောက်တယ်ကျွန်တော်တက်နိုင်တော့ကြိုးစားပေးနေတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာမှ Facebook ကနေပြီးတော့ change ချက်တာတွေနောက်တော့ဖုန်းနံပါတ်မပေါ်ဘူးပေါ့ဗျာ unknown ဆိုတဲ့ဖုန်းနံပါတ်နဲ့ change ချက်တာတွေဒါကျွန်တော်တို့ကြုံရတယ်အဲ့တော့ solo gender ကကျွန်တော်တို့ကနိုင်ငံရေးပါတီတရက်အနေနဲ့ဆောင်ရွက်တဲ့အခါကျတော့နိုင်ငံရေးပါတီပုံတံတန်းနဲ့ကျွန်တော်တို့လောက်ရတာတွေရှိတယ်ဒါကြောင့်ကန့်ကွက်ချက်ရှိတာကန့်ကွက်တယ်ကျွန်တော်တို့ဝေဖန်ချက်ရှိတာဝေဖန်တယ်နိုင်ငံရေးအတွန်းချက်ရှိတာပြောရဲဆိုတော့အဲ့ဒီလိုဆောင်ရွက်နေတဲ့ဟာဒါကျွန်တော်ဆိုရင်ဒါ34နှစ်တလျှောက်လုံးဒါထောင်ထဲမှာလည်းကျွန်တော်ဒါ19နှစ်ကျော်အဲ့ဒီလိုလူမျိုးတောင်မှဒီလိုချင်းချောက်တာမျိုးတွေဖြစ်တယ်ဆိုတော့သာမန်ပြည်သူတွေကြားထဲမှာလည်းမလုံခြုံတဲ့ခံစားမှုမျိုးကတော့ဖြစ်တယ်အဲ့တော့ဖြစ်တယ်ဆိုတာကဒီချက်ကတော့အခုဖြစ်နေတဲ့ဟိုတိတ်ကြီးပြည့်စုံမှုတွေဟာဖြစ်တဲ့ကပဲလုံလို့ဟာလားကျွန်တော်တို့ဟိုတခြားဒီဒေတာအပေါ်အသီးတွေကပဲလုံလုံပြည်သူတွေကြားထဲမှာတော့အထိတ်တလန့်ဖြစ်တာအမှန်ပဲအဲ့တော့ဒါကြောင့်မို့လို့ကျွန်တော်ဟိုတာမန်ပြည်သူတယောက်အနေနဲ့ပြောရရင်လည်းနေရာထင်ရတာမလုံခြုံဘူးလို့ခံစားရတယ်ပေါ့နော
်ဆော့ဆော့ဥက္ကကိုကြီးပြောထားတဲ့အထက်မှာပေါ့နော်ဒီလိုမျိုးဖုန်းဆက်ပြီးချိန်ချောက်တာမျိုးတွေရှိရဆိုတော့အဲ့လိုမျိုးချိန်ချောက်တာတွေကရောဘယ်လိုအဖွဲ့အစည်းတွေဘယ်လိုလူတွေကချိန်ချောက်တယ်လို့ရောအဲထင်ပါလေရှင
်အခုကဟို Facebook မှာတော့ကျွန်တော်ဟို screenshot ဖမ်းထားတာတစ်ခုရှိတယ်အဲ့ဒါကတော့ဒါသူ Facebook account နဲ့လိုက်မယ်ဆိုရင်တော့ပေါ်တယ်ပေါ့လေအဲ့ဒါကို300ဒါကိုကိုကြီးတို့ကိုပေါက်ဒီပေါက်တယ်ဆိုပြီးတော့ပထမဦးဆုံးစပြီးတော့ဖြစ်တာပေါ့အဲ့တော့အဲ့ဒါလည်းဟိုအမေရိကကလို့ပြန်ပြရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကတော့ unknown phone နဲ့ဆက်တာကြတော့ကျွန်တော်ကဖုန်းနံပါတ်လည်းခြည်အောက်လို့မရဘူးပြီးတော့ဘသူပဲဝါဆိုတာလည်းမပြောဘူးအဲ့တော့ဟိုအခုဖြစ်နေတဲ့ဟာက တခုခုဖြစ်လိုက်ရင်သူမဟုတ်ဘူးငါမဟုတ်ဘူးနဲ့လက်တယ်မပေါ်ဘူးဆိုတာလည်းပို့ပြီးတော့ဆိုးတယ်
နောက်တစ်ခုကပေါ့နော်ဒီဒီရက်ပိုင်းမှာပဲ DNUG ရဲ့ဒေါက်တာဆဆာကသူ့ရဲ့ Facebook post မှာရေးလိုက်တာတခုရှိပါတယ်။ဘာလဲဆိုတော့ဒီ hit list ပေါ့အဲ့ဒီပြတ်မှတ်ထားပြီးတော့မှရှင်းမယ်ဆိုတော့list တွေမရှိဘူးပေါ့လေ NUG အနေနဲ့ဒါမျိုး list လုံးဝမရှိပါဘူးဆိုရင်သူ့ဘက်ကညင်တာရှိပါတယ်။ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောတည်လောက်အဲ့ဒီ list ထဲမှာရောအဲ့ဒီလိုမျိုးဟို list ထွက်တယ်ဆိုတာရောဥက္ကကိုကြီးတို့သိပါလားရှင့
်။အဲကျွန်တော်တို့လည်းကြားနေတယ်အဲ့ hit list ရှိတယ်ဆိုတဲ့ဟာကြားနေတယ်။အဲ့တော့အဲ့တော့ကျွန်တော်တို့ကတကယ်တကယ်ကဟို NUG တို့ CRPH ဆိုတာဘာပဲပြောပြောဒါရုပ်ောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတာဖြစ်တဲ့အခါကျတော့ဒီကိစ္စမျိုးကိုဟာလာကျွန်တော်တို့လုံးဝမပတ်သက်ဘူးဒီလိုလောက်တာတွေကိုလည်းကျွန်တော်တို့ကကန့်ကွက်တယ်ရှုတ်ချတယ်ဆိုတာဟိုကိုယ့်ရဲ့မူဝါဒကိုတော့အများပြည်သူကိုရှင်းရှင်းလင်းလင်းပြအောင်လုပ်တယ်ဆိုလိုတာကလုပ်ရင်လည်းအဲ့လုပ်တဲ့သူတွေဟာကျွန်တော်တို့နဲ့မပတ်သက်ဘူးဒါကျွန်တော်တို့ဒီလိုလောက်ရမျိုးကိုကျွန်တော်တို့ကန့်ကွက်တယ်ဆိုတာမျိုးကိုတော့မူအရရှင်းရှင်းလင်းလင်းဖြစ်တယ်ဆိုတော့အဲ့ဒါလိုမဟုတ်ရင်ဒါကျွန်တော်တို့ဟို NUG တို့ CRPH တို့လုပ်နေတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကဘာမှကျွန်တော်တို့ဝေဖန်တာကန့်ကွက်တာမရှိဘူးဒါနိုင်ငံတကာထောက်ခံမှုရအောင်လုပ်နေစူးစမ်းနေတဲ့စိတ်ဓာတ်တွေကဒါကျွန်တော်တို့နှစ်30ကာလတစ်လျှောက်လုံးမှာလည်းဒီလိုပဲလုပ်ခဲ့ကြတာတိုးတော့အခုလိုမျိုးဟို extra judicial killing ပေါ့ဥပဒေအရစီရင်ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဥပဒေအဖွဲ့အစည်းမရှိဘဲနဲ့ဒီလိုမျိုးလုံနေတာလည်းဆက်တက်ရင်ဒါဟာဟိုကိုယ့်ရဲ့မူဝါဒမဟုတ်ဘူးဆိုတာကိုတော့ဟိုကန့်ကွက်တယ်မပတ်သက်ဘူးဆိုတာကိုတော့ဟိုအဖွဲ့အစည်းအနေနဲ့ကိုတိတိကျကျကြီးညာချက်ထုတ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်အဲ့ခုနပြောသွားသလိုပဲပေါ့နော်အခုလက်ရှိမြန်မာနိုင်ငံမှာဒီတရားလက်လွတ်တပ်ဖြတ်မှုတွေတော့ဖြစ်နေတယ်ဒါပေမဲ့အဲ့ဒါတွေကဘယ်သူလက်ချက်လဲဆိုတာအတိအကျပြောဖို့ကတော့ခက်တယ်ပေါ့လေတချို့ကိစ္စတွေမှာတော့လုတ်တဲ့လူတွေကသူတို့လုတ်ပါတယ်ဆိုတာမျိုးအတိအင်းထုတ်ပြောတာမျိုးရှိတယ်ဒါပေမဲ့ကျန်တာတွေကတော့ဘလို့လက်တယ်မပေါ်ပဲဖြစ်တယ်ကိစ္စတွေပေါ့လေဆိုတော့အဲ့ဒီဟာတွေရပ်သွားအောင်ကိုဥက္ကဋ္ဌကြီးအနေနဲ့ဘလို့ဖြစ်တဲ့လို့ပြောချင်ပါလေရှင
်ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်ဒါဟာကျွန်တော်တို့ကယူပြုပြီးတော့ရှောင်ရှားရမယ်ကိစ္စလို့မြင်တယ်။အဲ့တော့နောက်တစ်ခုကတော့ဟိုစစ်ကပ်ကလည်းအင်အားသုံးပြီးတော့ဖြည့်ရှင်းနိုင်တယ်ဆိုတဲ့အယူအဆဟာတိုင်းပြည်ဟိုစုပ်ပြတ်တက်နေတဲ့အခြေအနေကြီးရောက်နေပြီ။ဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးတန်းကြောင်းပေါ်ပြန်ရောက်လာအောင်နဲ့နိုင်ငံရေးအရာပြည်သူတွေဓာတ်ထဲမှာမျှော်လင့်ချက်တစ်ခုခိုင်ခိုင်မာမာဖြစ်လာအောင်ဆောင်ရွက်ဖို့ကြိုးတယ်လို့မြင်တယ်။အဲ့တော့နိုင်ငံရေးပါတီတွေကနိုင်ငံရေးနီလန်းအရာကျိုးပန်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းကိုကျွန်တော်တို့ဒါပြန်ပြီးပေါ်လာဖို့လိုတယ်။အဲဒါလို့မဟုတ်ဘဲနဲ့ဒီနီးလန်းကလွယ်ပြီးတခြားနီးလန်းကိုတခုမှလက်မခံဘူး။အကုန်လုံးကိုခြေဖြတ်ပြစ်မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာဒီတွင်ဟလာနိုင်ငံရဲ့အခြေအနေဟာငကူကလေးကကွန်ဖစ်ကြောင့်ရောဟိုစစ်ကြောင့်ရောဟိုပုတ်ပုတ်ညက်ညက်ခြေနေတာကနေပြီးတော့လုံးဝပြတ်စည်းသွားမယ့်အခြေအနေတွေကြောက်သွားနိုင်တယ်လို့မြင်တယ်။ဒါကြောင့်မလို့ဟိုကျွန်တော်လည်းတစ်လျှောက်လုံးနိုင်ငံရေးလှုပ်လာတဲ့တစ်လျှောက်လုံးမှာနိုင်ငံရေးလုပ်တော့34နှစ်အတွင်းမှာကျွန်တော်ကြောင့်တယောက်မှစိတ်ကြည်ပျက်စီးတာမရှိဘူးလူသေးတာမရှိဘူးတယောက်မှအဖမ်းခံရတာမရှိဘူးစစ်တပ်ကနေပြီးတော့အကျိုးစီးပွားမှာမပတ်သက်ဘူးကျွန်တော်ယုံကြည်မှုကိုကျွန်တော်ခိုင်ခိုင်မာမာဆောင်ရွက်တယ်အခု NUG တို့ CRPH တို့မှာဥဆောင်နေတဲ့သူတွေကကျွန်တော်အကြောင်းကိုတယောက်ချင်းကောင်းကောင်းသိတယ်ဆိုတော့အဲ့ဒါလိုအခြေအနေမျိုးမှာဒီလိုလက်လွတ်စပယ်ဟလာ Facebook မှာပြောဆိုဆဲဆိုတိုက်ခိုက်နေကြတာတွေကဒါကြီးကယဉ်ကျေးမှုတစ်ခုလို့ဖြစ်လာတာကိုယ်၌ကအင်မတန်အန္တရာယ်ကြီးရလို့မြင်တယ်အဲ့တော့ဒါကျွန်တော်တို့ဒါစစ်တပ်ကလည်းပဲဟာလာဖန်ဆီးထားတဲ့ကိစ္စတွေဒါတွေဟာအမြန်ဆုံးဟိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးကိုလူလူကယုံကြည်မှုရှိလာအောင်ပြန်ပြီးဆောင်ရွက်ဖို့ကအရေးတကြီးလောက်ရမယ်ကိစ္စလို့မြင်ပါတယ်
။ကျေးဇူးတင်ပါတယ်ဥက္ကဋ္ဌကြီးရှင
့်။ဟုတ်ကဲ့ပါ
။ဥက္ကဋ္ဌကြီးကိုတော့မဆုမြတ်မွန်ဆက်သွယ်မေးမြန်းထားတာပါရှင်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားမှာမို့ဆောင်မြန်းနာဆင်နိုင်ပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာညချမ်းပါရှင် VOE ရဲ့တနင်္ဂနွေညပိုင်းရေဒီယိုယူသံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝဲမှာတော့မီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတူတာအစီအစဉ်နဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်တင်ဆက်နေကြမီဒီယာမြင်ကွင်းအစီအစဉ်မှာသတင်းမီဒီယာသမားတွေအတွက်ပိုအနေရများလာတဲ့ကဘာကြီးဆိုတဲ့ခေါင်းစဉ်နဲ့ကိုပြည်သွေးနိုင်ရဲ့သုံးသက်ချက်ကိုမအေးသနာကျော်ကကူညီတင်ဆက်ပေးထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ် VOE ရဲ့ကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့အကျဉ်းကျစာရေးဆရာများနေ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ကတော့ပြည်သေးနိုင်ပါသတင်းမီဒီယာသမားတွေအတွက်အန္တရာယ်ပိုများလာတဲ့ကဘာကြီးအခုလိုခေါင်းစဉ်ပေးပြီးအစည်းအဝေးခန်းစာထုတ်ပြန်လိုက်တာကတော့ IFJInternational Federation of Journalists လို့ခေါ်တဲ့နိုင်ငံတကာသတင်းစာဆရာများအဖွဲ့ချုပ်ပဲဖြစ်ပါတယ်။အဲ့ဒီအစည်းအဝေးခန်းစာကို IFJ အဖွဲ့ကြီးက2021ခုနှစ်မတ်လအတွင်းကထုတ်ပြန်ခဲ့တာပါ။ဟုတ်လဲဟုတ်ပါတယ်။သတင်းမီဒီယာသမားတွေဟာပြီးခဲ့တဲ့2020ခုနှစ်ထဲမှာတကမ္ဘာလုံးတိုင်းတာနဲ့ဆိုရင်65ယောက်တပ်ဖြတ်ခြင်းခံခဲ့ရပါတယ်။ဒါဟာ2019ခုနှစ်နဲ့နှိုင်းယှဉ်ရင်တပ်ဖြတ်ခြင်းခံရတာ18ယောက်ပိုလာတယ်လို့အစိုးရခန်းစာကဆိုပါတယ်2020ခုနှစ်အတွင်းမှာကဘာတဝါဖမ်းဆီးထိန်းသိမ်းညှိခိုင်ရတဲ့သတင်းမီဒီယာသမားကတော့294ယောက်ရှိတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်ဒါကြောင့်လဲသတင်းမီဒီယာသမားတွေအတွက်ပိုအန္တရာယ်များလာတဲ့ကဘာကြီးလို့ခေါင်းစဉ်ပေးထားတာဟာလွန်တယ်လို့မဆိုနိုင်ပါဘူးဟုတ်ကဲ့ဒါကတော့ကဘာတလွားကသတင်းမီဒီယာသမားတွေရဲ့အခြေအနေပဲဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံတွင်းမှာရောသတင်းမီဒီယာသမားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲအားလုံးသိကြတဲ့အချိန်ဖေဖော်ဝါရီလရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာထောင်နဲ့ချီတဲ့လူတွေကိုဖမ်းဆီးခဲ့တယ်မြင်ပတ်နှိပ်စက်တပ်ဖြတ်မှုတွေလည်းအများအပြားရှိခဲ့ပါတယ်အဲ့ဒီလိုခံခဲ့ကြရတဲ့အထက်မှာသတင်းမီဒီယာသမားတွေစာရေးဆရာတွေကဗျာဆရာတွေဓာတ်ပုံဆရာတွေနဲ့အနုပညာရှင်တွေလည်းအပါအဝင်ဖြစ်ပါတယ်ကဗျာဆရာ6ယောက်အသက်ခံခဲ့ရပြီးဒီနေ့အထိဖမ်းဆီးထိန်းသိမ်းတရားစွဲဆိုခံရသူပေါင်း93ယောက်ရှိတယ်လို့ပယ်မြန်မာရဲ့စည်ရင်းအရာသိရပါတယ်
။ဘာကြောင့်သတင်းမီဒီယာသမားတွေဖမ်းဆီးခံရအသက်ခံကြရတာပါလဲ။ဘာကြောင့်စာရေးဆရာတွေ၊ကဗျာဆရာတွေ၊အနုပညာသမားတွေဖမ်းဆီးခြင်း၊တပ်ဖြတ်ခြင်းခံရတာပါလဲ။အဖြေကတော့ရှင်းပါတယ်။သူတို့ရဲ့ယုံကြည်ချက်၊ခံယူချက်တွေကြောင့်ပါပဲ။သတင်းမီဒီယာသမားတွေဟာသတင်းမှန်တွေကိုရေးသားကြတယ်။အဖြစ်အပျက်အမှန်တွေကိုဖော်ထုတ်ကြတယ်။အဲ့လိုပါပဲ။စာရေးဆရာ၊ကဗျာဆရာ၊အနုပညာသမားတွေဟာ freedom of expression လို့ခေါ်တဲ့လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်တွေကိုတန်ဖိုးထားကြသူတွေပါ။လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ဆိုတာအခြေခံလူ့အခွင့်အရေးတစ်ရပ်လည်းဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်နဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့နာမည်ကျော်နိုင်ငံရေးအကျဉ်းသားဖြစ်သူ Nobel ဉာဏ်ရည်ဆုရှင်လည်းဖြစ်တဲ့လူရှောင်းဘူကလွတ်လပ်စွာရေးသားပြောဆိုခွင့်ဟာလူ့အခွင့်အရေးရဲ့အုတ်မြစ်သက်ရှိလူသားတွေရဲ့ရင်းမြစ်နဲ့အမှန်တရားရဲ့မိခင်မှလို့ရှင်းလင်းစွာပြောဆိုခဲ့ပါတယ်
။ဟုတ်ပါတယ်။သတင်းမီဒီယာသမားတွေ၊စာရေးဆရာကဗျာဆရာတွေ၊အနုပညာသမားတွေဟာ freedom of expression အတွက်တိုက်ပွဲဝင်ကြသူတွေဖြစ်ပါတယ်။အဲဒါကြောင့်အဖမ်းဆီးထိန်းသိမ်းခံရ၊ထောင်သွင်းကြေကွာခံရ၊နှိမ်ပါနှိမ့်ဆက်တပ်ဖြတ်ခြင်းခံရတာတွေဟာအတိတ်ကာလတွေမှာခံခဲ့ကြရတယ်လို့ပဲလက်ရှိပြစ်ဆုပ်ပံကာလမှာလည်းခံနေကြရသေးဆိုတာကိုဝန်းနည်းပွဲရာတွေ့မြင်နေရပါတယ်။ပယ်အမေရိကရဲ့ထုတ်ပြန်ချက်အရ2020ခုနှစ်အတွင်းမှာကမ္ဘာပေါ်ကနိုင်ငံပေါင်း34နိုင်ငံမှာစာရေးဆရာ၊ကဗျာဆရာ၊တချင်းရေးဆရာ၊ဘာသာပြန်ဆိုသူ၊ထုတ်ဝေသူ၊အယ်ဒီတာအစရှိတဲ့စာပေအနုပညာရှင်ပေါင်း238ဦးဖမ်းဆီးထိန်းသိမ်းထောင်ချခြင်းခံနေရကြောင်းသိရပါတယ်။အဲ့ဒီထဲကအများစုဟာတရုတ်၊ဆော်ဒီအာရေဗျနဲ့တူရကီနိုင်ငံတို့မှဖြစ်ကြပါတယ်။ IFG အဖွဲ့ကြီးရဲ့လူ့အခွင့်အရေးဌာနအကြီးအကဲအားနဲ့စာကာကာကတော့ အခုလိုသတင်းသမားတွေဖမ်းဆီးတပ်ဖြတ်ခြင်းခံကြရတာဟာဒီမိုကရေစီအားနည်းတဲ့နိုင်ငံတွေမှာပိုဖြစ်လေရှိတယ်လို့ဆိုပါတယ
်။အမှန်တော့သတင်းမီဒီယာသမားတွေဟာလွတ်လပ်စွာရေးသားပိုင်ခွင့်အခွင့်အရေးကိုသာချိုးဖောက်ခံနေကြရတာမဟုတ်ပါဘူး။သတင်းရယူပိုင်ခွင့် access to information ကိုပါပိတ်ပင်ခြင်းခံနေရတာပါ။များသောအားဖြင့်အာဏာရှင်နိုင်ငံတွေမှာအမျိုးသားလုံခြုံရေးအကြောင်းပြပြီးတော့သတင်းရယူပိုင်ခွင့်ကိုပိတ်ပင်တာသတင်းသမားတွေကိုတရားစွဲနိုင်ဖို့မမျှတတဲ့ဥပဒေတွေနဲ့အရေးယူလေရှိပါတယ်။မြန်မာနိုင်ငံမှာလည်း access to information နဲ့သက်ဆိုင်တဲ့ဥပဒေပြဋ္ဌာန်းထားတာမရှိသေးပါဘူး။ဒါကြောင့်လည်းသတင်းမီဒီယာသမားတွေအတွက်ပို့ပြီးတော့အကာအကွယ်မဲ့တဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်လည်းကမ္ဘာရဲ့ရဲ့မှာလွတ်လပ်စွာထုတ်ဖော်ရေးသားပြောရေးဆိုခွင့်တွေအတွက်တိုက်ပွဲဝင်နေကြတဲ့စာရေးဆရာ၊ကဗျာဆရာ၊စာပေအနုပညာရှင်တွေကိုလေးစားတန်ဖိုးထားဂုဏ်ပြုတဲ့အနေနဲ့ဒီနှစ်မှာတက်တန်း100ပြည့်မြောက်တဲ့ Pan International အဖွဲ့ကြီးကအကျဉ်းကျစာရေးဆရာများနဲ့ Day of the Imprisoned Writer အဖြစ်နှစ်စဉ်နိုဝင်ဘာလ15ရက်နေ့ကိုသတ်မှတ်ထားကြောင်းသိရပါတယ်ဒီကြောင့်ကိုပန်မြန်မာအဖွဲ့ကိုစတင်တည်ထောင်သူတူလည်းဖြစ်လက်ရှိပန်အင်တာနက်ရှင်နယ်အဖွဲ့ရဲ့အကျဉ်းကျစာရေးဆရာများကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့စာရေးဆရာမမက်တီရာစန်းချောင်းကအခုလိုပြောပါတယ
်ပန်အင်တာနက်ရှင်နယ်မှာတော့နိုဝင်ဘာ15ရက်နေ့ဟာအကျဉ်းကျစာရေးဆရာများနေ့ပါပဲအဲ့ဒီနေ့မှာတစ်ကမ္ဘာလုံးမှာရှိတဲ့ပန်စင်တာအသီးသီးကနေပြီးတော့အကျဉ်းကျနေတဲ့စာရေးဆရာကဗျာဆရာဂျာနယ်လစ်ကြီးလွမြောက်ဖို့လို့အတွက်ဆူတောင်းနေရှိပါတယ်မြန်မာနိုင်ငံမှာလည်းဒီ February လနောက်ပိုင်းမှာဆိုင်ဆရာတွေ၊ကြပြဆရာတွေ၊ journalist တွေအများကြီးရင်းကြနေရတာရှိပါတယ်။ဆရာမောင်တာချိုး၊ဆရာမတန်းမြောင်၊ဆရာမင်းထင်ကိုကိုကြီး၊ဝီမိုးနိုင်မုံရွာအပအဝင်တော်တော်များများအကျဉ်းကျနေရတဲ့သူတွေကအခုချိန်ထိအဲရုံတင်စစ်ဆေးခြင်းလည်းမလုပ်မိသားစုနဲ့လည်းတွေ့တာတွေမလုပ်ပါဘဲနဲ့အကျဉ်းကျနေရတာဖြစ်ပါတယ်။သူတို့စိတ်ပူပါတယ်။သူတို့ရဲ့လွတ်မြောက်အောင်လွတ်မြောက်ကြောင်းလည်းအလုံးဝိုင်းဝန်းပြီးတော့ဆူတောင်းပေးကြပါအလုံးတောင်းဝန်ရှိသူတွေကလည်းအမြန်ဆုံးလွတ်ပေးနိုင်ပါစေလို့ဆူတောင်းပါတယ်အထူးသဖြင့် February 1ရက်နေ့မှာကလေးကဖမ်းဆီးအရေးယူခံထားတဲ့သူတွေရဲ့လွတ်မြောက်ရေးကိုစိတ်ပူပါတယ
်ဟုတ်ပါတယ် Pan International အဖွဲ့ကြီးဟာအကျဉ်းကျစာရေးဆရာများနေ့အခမ်းအနားတွေမှာအကျဉ်းကျနေတဲ့စာရေးဆရာတွေအတွက် MD Chair Season ပြုလုပ်ကနှစ်စဉ်ဂုဏ်ပြုပေးနေတယ်လို့သိရပါတယ်ဒါအပြင်အကျဉ်းကျနေတဲ့စာရေးဆရာထံကိုအားပေးကုန်ပြည့်တဲ့စာပေးပို့တာအခြေအနေပေးရင်လူကိုယ်တိုင်တွားရောက်တွေ့ဆုံတာအာဏာပိုင်တွေစီကိုစာရေးတောင်းဆိုတာတွေလည်းပြုလုပ်ကြပါတယ်။ Pan International အဖွဲ့ကြီးလှုပ်ဆောင်နေသလိုပါပဲကျွန်တော်တို့မြန်မာနိုင်ငံတွင်းမှာဖမ်းဆီးထိန်းသိမ်းခြင်းခံနေရတဲ့သတင်းမီဒီယာသမားတွေစာရေးဆရာတွေကဗျာဆရာတွေနဲ့အနုပညာရှင်တွေအားလုံးတို့မြောက်ရေးအတွက်နိုဝင်ဘာ15ရက်နေ့မှာကြာရောက်မယ်အကျဉ်းကျစာရေးဆရာများနေ့မှာဂုဏ်ပြုဆုတောင်းပေးကြပါစေလားခင်ဗျာ။
ကိုပြည်သွေးနိုင်ရဲ့မီဒီယာမြင်ကွင်းအစီအစဉ်ပြီးအခုတော့မအေးသန္တာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများအစီအစဉ်ကိုအလှည့်ပေးပါမယ်ရှင
်ဘေးအနေနဲ့ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOE ကိုရေးလာတဲ့သရရှင်ရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။အခုအရင်ဦးဆုံး VOE ကိုမင်္ဂလာရှိတဲ့စကားလေးနဲ့နှုတ်ခွန်းဆက်လာတဲ့သရရှင်တယောက်ရဲ့မှတ်ချက်လေးနဲ့စာချင်ပါတယ်။နှွေဦးမန်ဆိုတဲ့သရရှင်ဖြစ်ပါတယ်။မင်္ဂလာပါ။ VOE ထောက်ရဒီတက်ပါစေ။ VOE ဝိုင်းတော်သားတွေအားလုံးကိုကျန်းမာစေချမ်းသာ၊လူရဆန္ဒပြေဝါကြပါစေတဲ့။โอเคမြန်မာနိုင်ငံကြီးအေဂျင့်တာယာပြီးတော့ဖြီးရင်းမှနေထိုင်ကြသူတွေအားလုံးစိတ်ချမ်းသာကိုကျန်းမာရှိပါစေလို့ပြန်ပြီးတော့လိုက်လိုက်လဲလဲဆုတောင်းပေးချင်ပါတယ်။ဒါနဲ့ VOA ကိုအီးမေးလ်သတင်းတော်ပို့ပေးပါဆိုတော့တောင်းလာတဲ့သွားရှင်ထင်လင်းအောင်ကတော့ကျမတို့ရဲ့ VOA app အသစ်ဒေါင်းလုဒ်လုပ်လို့ရပါတယ်ဆိုတာလမ်းပြီးတော့ပြန်ပြောလိုက်ပါရနော်။သူ့ကိုကျမကကျမတို့ရဲ့ VOA app အသစ်ဒေါင်းလုဒ်လုပ်တယ်ဆိုတဲ့အကြောင်းလေးအကြောင်းကြားလိုက်ပါတယ်။ဒီမှာကိုထင်လင်းအောင်က VOA app ကိုဒေါင်းလုဒ်လုပ်ပြီးတော့အခုသတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့သူကိုအီးမေးလ်သတင်းလောက်မပို့ရင်လည်းရပါတယ်ဆိုတော့စာပြန်ရေးလာပါတယ်ဟုတ်ကဲ့ပါသရရှင်နေအနေနဲ့လည်းဒီအီးမေးလ်သတင်းလောက်တောင်းထားတဲ့တစ်ချိန်တည်းမှာပဲတစ်ဖက်ကလည်းကျမတို့ရဲ့ VOA မြန်မာပိုင်းရဲ့ app အသစ်ကိုဒေါင်းလုဒ်လုပ်ပြီးတော့ကျမတို့ရဲ့သတင်းတွေကိုဖတ်ရှုနားဆင်ဗီဒီယိုတွေကိုလည်းကြည့်ရှုလို့ရပါတယ်ရှင်ကိုမောင်လာဆိုတဲ့သွားရှင်ရေးလာတဲ့စာတော်လေးကတော့မင်္ဂလာနဲ့နဲ့ခင်ပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနေကောင်းကျန်းမာတော်မူကြပါစား VOA သတင်းတွေကိုရေဒီယိုကနေအမြဲတမ်းအားပေးနားဆင်နေပါတယ် VOA ကိုစာရေးတာဒါပထမဦးဆုံးမှာနောင်လဲဆက်ပြီးတော့စာရေးပါဦးမယ်တဲ့ VOA ရဲ့မြန်မာပြည်ကပေးစာအစီအစဉ်မှာပါဝင်နိုင်ခဲ့တယ်ဆိုရင်ကျွန်တော်စာဆက်ရေးပါမယ်တဲ့ဟုတ်ကဲ့ပါကိုမောင်လာရေးစာကိုဖော်ပြပေးလိုက်ပါရနော်ကိုမောင်လာပြောထားသလိုအမြဲတမ်းစာရေးဖို့သာမမေ့ပါနဲ့ရှင်နောက်ထပ်သောရရှင် February ဆိုတဲ့သောရရှင်ကတော့
ဖုန်းနံပါတ်လေးပူပြီးပါဗျကျွန်တော်ကတနင်္သာရီတိုင်းတနင်္သာရီမြို့နယ်ဘက်ကပါဒီဘက်မှာဖြစ်ပျက်နေတဲ့စစ်ကောင်စီနဲ့လူလူကြားကိစ္စရပ်တွေ VOA BBC RFI တို့ကနေပြန်လည်ထုတ်လွှင့်ပြတာမျိုးမတွေ့ရလို့ပါဒီဘက်မှာလည်းဘုံခွဲမှုတွေအုပ်ချုပ်ရေးမှုပြစ်ခတ်ခံရတာတွေနဲ့အတင်းအဓမ္မဖမ်းဆီးစစ်ဆေးနေအိမ်တွေဝင်ရောက်ရှာဖွေတာတွေဇက်တိုက်ရှိနေပါတယ်အဲ့ဒါတွေသတင်းဌာနအသီးသီးကပြန်လဲကြီးညာထုတ်လွှင့်ပေးတာမျိုးတွေမတွေ့ရလို့လက်လန်းမီတလောက်သတင်းတွေပေးပို့ခြင်းပါတယ်
ဟုတ်ကဲ့ပါတယ်လီဖုန်းနံပါတ်လေးပို့ပေးပါဆိုလို့လောလောဆယ်ကျမတို့စီကိုဆက်သွယ်ဖို့ကတော့ Messenger နဲ့ဆက်သွယ်တာအလွယ်ကူဆုံးဖြစ်ပါတယ်ရှင်အဲ့ကနေစာရေးလိုက်ရင်ကျမတို့အဲ့ Messenger ကိုမကြခဏလဲကြည့်တတ်တယ်လို့ကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်လာရင်လဲကျမတို့အမြဲတမ်းအဲ့မှတ်ချက်တွေကိုဖတ်ပါတယ်နော်ဒါကြောင့်မလို့ဒီလို Messenger ဒါမှမဟုတ်လဲကျမတို့ရဲ့email လိပ်စာ bamis@voanews.com ကနေပြီးတော့တိုက်ရိုက်ဆက်သွယ်တော့ပို့ကောင်းပါတယ်။ဘာလို့လဲဆိုတော့ကျမတို့ American ပြည်ထောင်စုကအချိန်နဲ့မြန်မာနိုင်ငံအချိန်အားလဲကွာခြားနေတာနောက်ပြီးတော့ကျမတို့ဒီ American ပြည်ထောင်စုမှာရုံးတက်တဲ့အချိန်နဲ့လဲဒီတယ်လီဖုန်းဆက်တဲ့အချိန်တိုက်ဆိုင်ဖို့မလွယ်ကူတာကြောင့်ကျမတို့အများစုဖုန်းတွေကိုလွတ်သွားတတ်တာဖြစ်ပါလိမ့်ရှင်။တိုင်းဒေသကသတင်းတွေလွတ်တက်လို့အဲ့ဒီသတင်းတွေကိုကဏ္ဍတစ်ခုအနေနဲ့တသက်လွှင့်ပေးပါဆိုပြီးတော့ရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်။ Slide တို့ခါဖြစ်ပါတယ်
။ကျွန်တော်ကတော့2020ရွေးကောက်ပွဲလွှတ်တော်ကုသလေ905ကကြီးနဲ့လီလာထင်းထင်းခါရတဲ့ချင်းလူငယ် Slide တို့ခါပါ။အခုလက်ရှိမှာစစ်တပ်နှိပ်စက်တဲ့ဒဏ်တွေကို Mizoram State India မှာစေကူတာနေပါတယ်။အခုကျွန်တော် Mizoram ပြည်နယ်ရောက်နေတဲ့ချင်းစစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုကြည့်ရတာအရင်စိတ်မကောင်းဖြစ်မိပါတယ်။ဒါပေမဲ့သတင်းမီဒီယာတွေမှာတိတ်မတွေ့ရလို့ဖြစ်နိုင်လို့ရှိရင် VOA အနေနဲ့ချင်းစစ်ဆောင်တွေအကြောင်းကဏ္ဍတစ်ခုအနေနဲ့တစ်ခါတော့ထုတ်လင်းပေးစီခြင်းပါတယ်။လက်ရှိအချိန်မှာတော်လေးသတင်းမီဒီယာမှာမတွေ့ရသေးတဲ့အခက်အခဲပေါင်းမျိုးစုံနဲ့ကြုံတွေ့နေရလို့ဒီလိုတောင်းဆိုရခြင်းဖြစ်ပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကျမတို့ကတော့ဒီမြန်မာနိုင်ငံမှာစစ်ရေးပြည်ပခါကြောင့်အိုးရင်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့သတင်းတွေကိုဒီနေရာဒေသအနှံ့သတင်းတွေကိုကျမတို့ဖော်ပြပေးနေတာဖြစ်ပါတယ်နော်။နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့တိုင်းဒေသသတင်းတွေကိုအပတ်စဉ်တိုင်းသတင်းလောင်းအစီအစဉ်မှာလည်းထုတ်လွှင့်ပေးပါရစေ။ VOA ကသတင်းတင်ဆက်ပေးနေတဲ့အကြောင်းအရာတွေပေါ်မှာသောရရှင်တွေသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုပြန်ပြီးတော့ရေးလာတဲ့မှတ်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်နော်။စကော့တလန်နဲ့ဂလတ်စဝမှာကျင်းပသွားတဲ့ COP26 ဥရုယာသီထိန်းသိမ်းရေးထိပ်သီးဆွေးနွေးပွဲဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တချို့ရဲ့မှတ်ချက်တွေမှာတော့သောရရှင်ဦးလာထွန်းက
စိုးရိမ်တယ်စိုးရိမ်တယ်လို့ပြောနေတာဘာမှဖြစ်မလာဘူးဆိုတာသိနေရက်နဲ့တခုခုဖြစ်လာဖို့တခုခုအရေးယူဆောင်ရွက်ရမှာမဟုတ်ဘူးလားဗျပြောနေတာသာရှိပြီး action ဘာမှမပါရင်ဘာမှထူးလာမှာမဟုတ်တယ်လို့တရားမျှတမှုလည်းရမှာမဟုတ်ပါဘူးအခုခုအရေးယူဖို့ action အရေးယူဆောင်ရွက်ချက်လို့နေပါပြီ
ဆွေးနွေးပြီးတော့ဘာမှ action မယူရင်အစ်စ်မပြေပါဘူးဆိုပြီးဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်ကိုထေကတော့
ရာသီဥတုပြန်လဲကောင်းမွန်လာဖို့လူသားတွေလုံနေတဲ့လောက်ရအများကြီးကိုပြန်ပြီးသုံးသပ်ကြရပါမယ်ဘယ်လုပ်ငန်းတွေကတဘာဝရာသီဥတုကိုအများဆုံးထိခိုက်နေတာလဲဆိုတာပြန်လဲစစ်ဆေးပြီးမလုပ်သင့်တဲ့လုပ်ငန်းမှန်တမျှတွေကိုမလုပ်မိဖို့ကတိတ်ကိုမှအရေးကြီးပါတယ်ခင်ဗျ
မလုံတဲ့လုပ်ငန်းမှန်တမျှကိုမလုံမိဖို့တိတ်ကိုအရေးကြီးပါတယ်လို့ဒီသောရရှင်ကပြောလာလို့ဒီကာဗွန်နိုက်အောက်ဆိုက်တန်ငွေထုတ်လုပ်မှုအများဆုံးဖြစ်တဲ့ American ပြည်အောင်စုနဲ့ဒီတရုတ်နိုင်ငံတို့ကအခုဆိုရင်တော့ဒီ10နှစ်အတွင်းမှာဒီကမ္ဘာကြီးရဲ့ပူနွေးမှုဒီအပူချိန်တိုးလာနေတာကို2 degree Celsius တဲ့မပူအောင်လို့ထိန်းထားဖို့အတွက်လှုံ့ဆော်သွားမယ်ဆိုတဲ့အကြောင်းကိုကြေညာချက်ထုတ်သွားပါတယ်နော်ဗီဒီယိုကိုရေးလာကြတဲ့သောရရှင်ရဲ့စာရေးထဲမှာတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လပ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးလည်းလက်ခံရရှိပါရနော်အဲ့ထက်ကသောရရှင်တချို့ရဲ့စာလေးတွေကိုဖော်ပြပေးသွားခြင်းပါတယ် NDLS Paradise ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့အခုမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးစည်းရေးအဲ့လိုအကျက်တဲတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အခုထက်ပိုပြီးတော့လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။နိုင်ငံတကာကမြန်မာအရေးနဲ့ပတ်သက်ပြီးအခုတည်းကတွဲဆုံဆွေးနွေးဖို့ကိုပဲတိုက်တွန်းနေပါတယ်။ မြန်မာပြည်သူလူထုကတော့စစ်ကောင်စီအဖွဲ့ကိုစည်ရေးအရေးယူပေးဖို့ထိုက်တဲ့နဲ့ပြစ်ဒဏ်ကိုကြားခံစေဖို့ Federal Democracy ပြန်လည်ထူထောင်နိုင်ဖို့အတွက်ပဲမျှော်မှန်းစ조사နေကြတာပါမြန်မာပြည်သူလူထုကိုယ်စားလှယ်ဖြစ်တဲ့ NUG အနေနဲ့ပြည်သူလူထုရဲ့ဆန္ဒအမှန်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကရှင်းရှင်းလင်းလင်းနားလည်သဘောပေါက်ပြီးစည်ရေးအရပြောင်းလဲအရေးယူလာစေဖို့အနီးကပ်စ조사တင်ပါပြီဒီအတိုင်းသာတွေးဆောင်ဆွေးနွေးရေးကိုဆက်လက်တိုက်တွန်းနေရင်ခရီးမပေါက်နိုင်တဲ့အပြင်တွေးဆောင်ဆွေးနွေးမှုရဲ့ရလဒ်ဟာစစ်ကောင်းဆောင်တွေကိုအကြေကျုပ်သဘောနဲ့လွတ်ပေးရလဲရောက်သွားနိုင်ပါတယ်။ဒါကြောင့်စစ်ခုံရုံတင်ဖို့အတွက်စီရေးရအေးယူနိုင်မှထိုက်တဲ့ပြစ်ဒဏ်ကိုချမှတ်နိုင်မှာပါ
။ဒါကတော့ဒီတော်ရရှင်နိုင်ငံတကာအနေနဲ့ဒီဆွေးနွေးရုံနေနဲ့မပြီးပါဘူးဆိုပြီးတော့သူ့ရဲ့ထင်မြင်စာချက်ကိုရေးလာတာဖြစ်ပါတယ်။နောက်ထပ်တော့ရှင်ဦးစိန်နာကတော့မြန်မာနိုင်ငံမှာပြည်သူများစုကြုံတွေ့နေရတဲ့အခြေအနေပါဆိုပြီးအခုလိုရေးလာပါတယ်
။ဖန်စီထောက်သူတွေကိုစစ်တပ်ကရရဆက်ဆက်နှိပ်စက်နေတာကြာပေါ့ဗျာ။နေဝင်းလက်ထက်ကလည်းမျက်မှန်တူမှုတို့နှိပ်စက်လို့သေရင်သေးမသေရင်လူညွန့်တုံးဒုက္ခိတဖြစ်သွားသူတွေအများကြီးပါ။88တုံးကလည်းခင်ညွန့်တို့နှိပ်စက်တက်ဖြတ်ခဲ့တာတွေတမိုင်းမှာအထင်ရှားပါ။ဇာဟုတချင်းလော်နဲ့ဖွင့်ပြီးအော်တန်တွေမကြားရအောင်လုပ်ကြတာလေ။ခုကြတော့ပူဆိုးပါတယ်။မတရားလုပ်သူတွေခက်အဆက်ဆက်ကင်းလွခွင့်ရနေတော့လက်ရဲစရဲပို့ပြီးနှိပ်ဆက်လာကြတာပေါ့
ဥစိန်ကသူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ Messenger ကစာတွေ Facebook က comment တွေကိုတင်းင်းကြွေတင်ညာတိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုViewr internet စာမျက်နှာနဲ့ဖုန်းပေါ်က Viewr app မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ app နာမည်ကတော့ Viewr Bambies ဖြစ်ပါတယ်။ကျမတို့ internet စာမျက်နှာလိပ်စာက bambies.viewrnews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ Viewr ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မအေးသနာကြစီစဉ်တင်ဆက်ထားတာပါရှင်။အခုဆက်ပြီးတော့နာဆင်ကြည့်ရှုရမယ်။တရင်းနေကတူတာအစီအစဉ်ကိုတော့မညညိုလင်းကစီစဉ်တင်ဆက်ပေးထားပါတယ
် Unanimous findings that it does not have jurisdiction to entertain the claims of the Cooperative Republic of Guyana
The International Court of Justice လို့ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာ့ကုလသမဂ္ဂရဲ့အဓိကကြတဲ့မန္တိုင်အဖွဲ့အစည်းကြီး6ခုတွေကတရားရေးဆိုင်ရာမန္တိုင်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ပြည်ရှင်အရ1945ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွေနဲ့အညီနိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြေရှင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်သက်တမ်းက6နှစ်ဖြစ်ပါတယ်။သက်တမ်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်စ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။သ ဒါအပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကြွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုတည်းကနှစ်ဦးကိုရောရွေးချယ်လို့မရပါဘူး။အခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု၊ Russia, Slovakia, ပြင်သစ်၊ Morocco, Brazil, Somalia, တရုတ်၊ Uganda, India, Jamaica, Lebanon, Japan နဲ့ဂျာမနီနိုင်ငံတွေကဖြစ်ပါတယ်။ဒီတရားသူကြီးအဖွဲ့ဝင်15ဦးတည်းကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်။ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတဲကနေလျှို့ဝှက်မဲစနစ်နဲ့သုံးနှစ်တချိန်ရွေးချယ်တာဖြစ်ပါတယ်။အခုလက်ရှိဥက္ကဋ္ဌကတော့ Joanne E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကတော့ Russia နိုင်ငံကKirill Jivojin ဖြစ်ပါတယ်။ ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှဖြစ်ပါတယ်။ ICJ ဟာ The Hague မြို့မှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Court လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188ခုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12ခုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင်
။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်အပြီးအခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချန်နဲ့မက်ခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင်။
ပီရူးနိုင်ငံကမိသားစုတစုမှာအိမ်မွေးခွေးအဖြစ်မွေးချတဲ့ Run Run ဆိုတဲ့ခွေးလေးဟာမြေခွေးတစ်ကောင်ဖြစ်နေတဲ့အတွက်ထွက်ပြေးသွားပြီးတော့လေးရဲ့အကြမ်းမှာပြန်ဖမ်းမိတာကြောင့်မြို့တော်လီမာကသတိစာရုံကိုပို့လိုက်ရပါတယ်။အန်ဒီမြေခွေးအမျိုးအစားဖြစ်တဲ့ Run Run ကိုရဲတွေနဲ့အမျိုးသားတစ်တော်နဲ့တားရဲဌာနကလူတွေခက်ခက်ခဲခဲလိုက်ပြီးဖမ်းခဲ့ရတာပါ။မြို့တော်လီမာမှာရှိတဲ့ဘိုးဆေးကြီးကနေ Run Run ကို Sabia Husky ခွေးပေါက်စလေးဆိုပြီးရောင်းလိုက်တာကြောင့်ခွေးထင်ပြီးဝယ်လာကြတာပါ။ဒီမြေခွေးလေးဟာရှစ်လသားအရွယ်ရောက်တော့မှမြေခွေးတစ်ကောင်ရဲ့ဇာတိပြလာပြီးမွေးထားတဲ့အိမ်ကနေထွက်ပြေးသွားခဲ့တာပါသူထွက်ပြေးသွားပြီးတဲ့နောက်အိမ်ကြီးချင်းတွေမွေးထားတဲ့ကြက်တွေကိုတတ်စားသွားတယ်လို့လဲဆိုပါတယ်အခုအချိန်မှာတော့မေးစည်းတနက်နဲ့ပြစ်ဖန်းခံထားတဲ့အတွက်သတိဆန်ရုံမှာပြန်ပြီးတော့ကောင်းမွန်လာဖို့စောင့်ကြည့်နေပါတယ်ပြည်နိုင်ငံမှာတားရဲအမျိုးပေါင်း300ကျော်ဟာတရားမဝင်ရောင်းဝယ်တာခံရပြီးတော့ဒီထက်ကအမျိုးပေါင်း90လောက်ဟာမျိုးတုံးပြောက်ွယ်တော့မဲ့အန္တရာယ်ကိုရင်ဆိုင်နေရတာပါရှင်
ဒီကျနိုင်ငံမှာဂတ်အိုးလေးတိုးနဲ့မီးဖိုကြီးကိုရှေ့နောက်လွှဲထားပြီးဘာကအသားညက်ပါမုတ်တွေနဲ့အသားဥကြောင်းတွေလိုက်ရောင်းပေးနေတဲ့လူငယ်လေးတူအကြောင်းပြောပြပေးခြင်းပါတယ်။အီမက်ဟာဒီဟာနီးပညာဘွဲ့ရတူဖြစ်ပြီးတော့သူနဲ့တင့်တော်တဲ့အလုပ်ရှာမရတဲ့အတွက်အလက်ဇန်ဒရီးယားမြို့ကလမ်းတွေပေါ်မှာအသားညက်ပါမုတ်နဲ့အသားဥကြောင်းတွေကိုချက်ချင်းကင်ပြီးရောင်းချပေးနေတာပါ။အသက်21နှစ်ရှိနေပြီဖြစ်တဲ့ဟမ်ဒီဟာအဲဒီကရတဲ့ဝင်ငွေနဲ့အမေမုံဆိုးမကြီးကိုလှုပ်ကျွေးနေတာဖြစ်တယ်လို့အမ3ယောက်ကိုလည်းထောက်ပံ့နေတာပါမူလာရန်လောက်ခရဲကမိသားစုကိုလှုပ်ကျွေးလာသူဖြစ်ပြီးတော့အစားအသောက်ရောင်းချတဲ့ကားနဲ့ရောင်းခြင်းပင်မဲ့လည်းမတက်နိုင်တာကြောင့်အခုလိုထမ်းပြီးရောင်းနေရတာပါအင်တာနက်ကနေအကြံဉာဏ်ရခဲ့တာဖြစ်ပြီးတော့တခြားလူငယ်၄ဦးကလည်းလိုက်လုပ်ခဲ့ပါသေးတယ်ဒါပေမဲ့လည်းတဲရတဲ့ပစ္စည်းတွေကလေးလွန်းတာကြောင့်သူတယောက်တည်းဆက်လုပ်ဖြစ်နေတာပါသူ့ရဲ့ရည်မှန်းချက်ကတော့တနေ့မှ၉ပိုင်းစားတောက်ဆိုင်ဖွင့်နိုင်ဖို့ဖြစ်ပါတယ်အစိုးရစည်ရင်ဌာနရဲ့အချက်လက်တွေအရအီဂျစ်နိုင်ငံအလုံးလက်မဲ့နှုံးဟာ9.3% ခိုင်နှုန်းရှိနေပြီးတော့လူငယ်တွေအကြားအလုပ်လက်မဲ့ရာခိုင်နှုန်းဟာစုံရင်ရတဲ့အဆင့်မှာရှိနေပါတယ်ခင်ဗျာ
။နိုင်ဂျာနိုင်ငံကအလှပြပွဲကတော့အမျိုးသားတွေကိုအမျိုးသမီးဒိုင်းလူကြီးတွေကပြန်ရွေးကြတာပါ။ပြိုးရာအလှမောင်ပြိုင်ပွဲလို့ခေါ်ဆိုပြီးတော့ဝိုဒါဘီလူမျိုးစုအမျိုးသားတွေကမျက်နာတွေကိုခြေတာအဝတ်အစားအဆင့်တစားတွေဝတ်ဆင်ပြီးအမျိုးသမီးဒိုင်းလူကြီးတွေရှေ့မှာရိုးရာအရာရှင်ပြိုင်ကြတာပါ။အမျိုးသမီးတွေကဘယ်သူကချစ်သူကြီးစားလင်းယောက်ျားအဖြစ်တင်တော်တယ်ဆိုတာကိုရွေးချယ်ကြတာလည်းဖြစ်ပါတယ်။ဒိုင်းလူကြီးအမျိုးသမီးတွေကရှင်ပြိုင်သူတွေတဲကသူတို့အချိုက်ဆုံးသူကိုရွေးချယ်နိုင်ပြီးတော့ နှစ်ဖက်စလုံးကလက်ထပ်ပြီးသားဖြစ်နေတဲ့ဆိုရင်တော့မှချစ်သူကြီးစားအဖြစ်ရွေးချယ်နိုင်ပါသေးတယ်။ရှင်ပြိုင်သူအမျိုးသားတွေအနေနဲ့ရက်ကင်းရိုးရာအကောက်ကိုကပြီးတော့ဒိုင်းလူကြီးတွေသတိထားမိအောင်အရေးရှင်းတွေကိုပြကြပါရယ်။အမျိုးသားတွေကမျက်လုံးမျက်ဖန်ကောင်းတဲ့သူ၊မျက်နှာအချိုးအစားကျနာသူ၊အရက်ရှည်ရှည်နဲ့တွယ်တွယ်၊တွားတွေကလည်းကောင်းမွန်သူတွေဆိုရင်တော့အမျိုးသမီးဒိုင်းလူကြီးတွေကသဘောကျလေးရှိပါရယ်။ဒီပွဲကိုတော့မိုးရသည့်အကုန်၊၆တွေ့ရသည့်အစပြိုးတဲ့အထိမ်းအမှတ်အဖြစ်ဆင်နွှဲကြတာဖြစ်ပါရယ်ရှင်။
အိန္ဒိယနိုင်ငံယမုန်နာမြစ်ထဲမှာတော့အမြုပ်တွေထပြီးညဉ့်ညမ်းနေပေမဲ့လည်းသဟပူဇာပွဲဆင်နွှဲတဲ့ဟိန္ဒူဘာသာဝင်ယုံကြည်သူတွေကဒီမြစ်ထဲမှာပဲရေချိုးတန့်စင်ခဲ့ကြပါတယ်။ဒီအမြုပ်တွေဟာဒေလီမြို့တော်ဆက်ယုံတွေကထုတ်လုပ်လိုက်တဲ့ရေစိုးတွေ၊ဘေးပတ်ဝန်းကျင်လယ်မြေတွေကပိုးသတ်ဆေးတွေကြောင့်ဖြစ်လာတဲ့အစိတ်အသင့်နဲ့အဖြူရောင်အမြုပ်တွေဖြစ်ပါတယ်။တချို့ယုံကြည်သူတွေကတော့မြစ်ထဲရေချိုးတဲ့အပြင်ဒီအမြုပ်တွေနဲ့ပါပုတ်တိုက်ဆေးကြောခဲ့တာပါ။ယမုန်နာမြစ်ဟာမိုင်ပေါင်း900နီးပါးရှည်လျားပြီးတော့အိန္ဒိယနိုင်ငံမှာအထွတ်အမြတ်ထားတဲ့မြေတစင်းဖြစ်ပါတယ်။ဒီမြေကမ်းနှစ်ဘေးမှာနှစ်ဆင့်ကျင်းပတဲ့အခုရိုးရာပွဲဟာ၄ရက်ကြာကျင်းပတာဖြစ်ပြီးတော့ဟိန္ဒူဘာသာဝင်တွေအဖို့နေမင်းကိုရှစ်ခိုးပူဇော်ကြတာလည်းဖြစ်ပါတယ်။အိန္ဒိယတာဝန်ရှိသူတွေကယမုန်နာမြစ်ကိုတန်ရှင်းမယ်လို့ကတိပြုထားပေမဲ့လည်းမအောင်မြင်ပဲအခုလိုအစိတ်ရှိတဲ့အမြုပ်ထတာဟာနှစ်ဆင့်လို့ဖြစ်လာနေတာပါ။
ကိုညင်းညင်းနဲ့မကင်ပြူထွေးတို့စီစဉ်တင်ဆက်ထားတာပါရှင်ဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်ဗြိတိန်နိုင်ငံ Glasgow မြို့မှာနှစ်ပတ်ကြာကျင်းပပြုလုပ်ခဲ့တဲ့ COP26 ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံအတွင်းရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အရှိန်မြင့်လှုပ်ဆောင်ကြဖို့အတွက်နိုင်ငံပေါင်း200နီးပါးကသဘောတူညီချက်အသစ်ချမှတ်နိုင်ခဲ့တဲ့အပေါ်မှာကမ္ဘာနိုင်ငံခေါင်းဆောင်တွေကကြိုးစားဂုဏ်ပြုလိုက်ကြပါတယ်။ဒီညီလာခံအတွင်းတက်ရောက်လာတဲ့ကိုယ်စားလှယ်တွေဟာကမ္ဘာလုံးဆိုင်ရာအပူချိန်ကိုစက်မှုခင့်မတိုင်ခင်ရှိခဲ့တဲ့ 1.5 ဒီဂရီဆယ်ဆီယပ်စ်ထက်မကျော်ပဲထားရှိဖို့အတွက်ဆက်ပြီးတော့လှုပ်ဆောင်ကြဖို့နဲ့ကြောင်ပြီးသွေးစွမ်းအသုံးပြုမှုလျှော့ချသွားဖို့အတွက်ကိုသဘောတူခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကတော့အခုလိုသဘောတူညီမှုရတဲ့အတွက်ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုချီးကျူးလိုက်ပြီးမဲ့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကတော့သတိထားပြီးတော့ကြိုဆိုခဲ့ကြပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ပေါ်စီးရီးတန်တမာရေးနဲ့စီးပွားရေးဖိအားပေးနေမှုတွေပေါ်မှာပင်းနေမှုတွေပေါ်စိုးရိမ်မှုတိုးလာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောဆိုလိုက်ပါတယ်။အမေရိကန်တရုတ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တယ်လီဖုန်းနဲ့အကြိုဆွေးနွေးကြတာမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းမှု6လကျော်လာချိန်မှာပဲရန်ကုန်မန္တလေးအပါအဝင်တချို့မြို့တွေမှာစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့မန္လာတက္ကသိုလ်ကျောင်းသားကျောင်းသူများစစ်ကြောင်းစက်မှုစစ်ကြောင်းများတော်စစ်ကြောင်းနဲ့အရန်ညီတဲ့ချမ်းစီစစ်ကြောင်းတွေပူပေါင်းပြီးတော့ဒေါ်လန်ပုံကန် CDM စေအုပ်ချုပ်မှုဒေါ်လန်ပုံကန်ဆိုတဲ့စာတမ်းတွေပိုစတာတွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာဆိုရင်လဲတင်ကန်းကျွန်းနဲ့ဒီမြို့ထဲကကြောက်တရားမင်္ဂလာတုံစတဲ့နေရာတွေမှာအာဏာရှင်စန့်ကျင်မှုဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ဒါပြင်ကချင်ပြည်နယ်ဖားကန်းမြို့မှာဆိုလဲဆန္ဒပြတဲ့သူတွေရာနဲ့ချီဆန္ဒပြခဲ့ကြသလိုကလေးရွှေဘိုစလင်းကြီးရင်းမပင်နဲ့မြိုင်မြို့နယ်တွေမှာလည်းဒေသခံတွေကဆရာနာရှင်စနစ်ကိုစန့်ကျင်ကြောင်းနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်။ကမ္ဘာတစ်ဝှမ်းမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူဦးရေဟာ9သန်းကျော်သွားခဲ့ပြီဖြစ်ပါတယ်။2019ဒီဇင်ဘာလကတရုတ်နိုင်ငံမှာကာယောဂါစတင်ဖြစ်ပွားခြင်းကစပြီးတော့ယောဂါကုသသူဦးရေဟာ252သန်းထံမှနေလဲရှိသွားခဲ့ဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမဆုမွန်ဖြစ်ပါတယ်။အသံပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာရှင်လန်းချမ်းမြေကြပါစေ။ကျွန်မများပါစေအောင်ပါရှင်။
This program has come to you from the Voice of America, Washington.